လွတ်တော်ထဲစစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်ခွင့်ပေးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုကိုကျောင်းသားတွေဦးဆောင်ပြီးရန်ကုန်မှာဒီကနေ့ပြုလုပ်ခဲ့ပါတယ်။ဖွဲ့စည်းပုံပြုပြင်ရေးအစိုးပြုချက်လွတ်တော်မှာမအောင်မမြင်ဖြစ်ခဲ့တဲ့နောက်ပိုင်းအခုလိုကျောင်းသားတွေဆန္ဒပြမှုတွေဖြစ်ပေါ်လာတာပါ။စုံစမ်းမေးမြန်းထားတဲ့မတ်ကင်ပြူထွေးကပြောပြပါမယ်ရှင်။
လူလူကရွေးကောက်တင်ရောက်တာမဟုတ်တဲ့စစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းလွှတ်တော်ထဲမှာပါဝင်ခွင့်ပေးထားတဲ့လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဟာပြည်သူ့ဆန္ဒနဲ့အညီရေးဆွဲထားတာမဟုတ်ပဲလူတစုတစ်ဖွဲ့ရဲ့ကောင်းစားရေးကိုအခြေခံရေးဆွဲထားတဲ့ဖွဲ့စည်းပုံဖြစ်လို့ဒါကိုလက်မခံနိုင်ဘူးလို့ဒီနေ့ရန်ကုန်မြို့မှာလမ်းလျှောက်ချီတက်ဆန္ဒပြကြတဲ့ကျောင်းသားတွေကပြောပါရယ်ပြည်သူ့စန္ဒဒီမိုကရေစီစံချိန်စံညွှန်းနေရမည်တို့၍ဒီဖွဲ့စည်းပုံပစ္စည်းကိုဆက်လက်တောင်းဆိုသွားမယ်လို့ဦးဆောင်ဆန္ဒပြចောင်းသားလူငယ်တို့အုပ်ဖြစ်တဲ့ကိုရဲစာနေကပြောပါတယ်
။ဒီကရဖွဲ့စည်းပုံပစ္စည်းကာလမှာကျွန်တော်တို့ကပြည်သူ့စန္ဒပြည်သူရဲဖွဲ့စည်းပုံပစ္စည်းကိုပြောနေကြပြည်သူကပြောနေကြ။အဲ့ကာလမှာကျွန်တော်တို့ကစက်တော်ကြမ်း25ရာခိုင်နှုန်းပေါ့ဗျာ။ပြီးတော့ဒီဆန္ဒကိုလည်းအရင်မပြေမနဲ့စက်တော်တစ်ခုလုံးကနေပြီးကန့်ကွက်နေကြဗျာ။အထူးသဖြင့်ကျွန်တော်တို့ဒီရောက်ခံမှုတွေနဲ့ဒီကုတ်တယ်မဟုတ်ဘဲနဲ့ဟိုဥပဒေကဟိုဆရီဘုံနောက်ရှိဘုံကြီးကမတရားယူထားတဲ့25ရာခိုင်နှုန်းတောက်တော့25ရာခိုင်နှုန်းကပြည်ဆန္ဒနဲ့အမည်မဟုတ်ဘဲနဲ့ဒီတက်ဟိုတူတယောက်တစ်ဖွဲ့တစ်စီးရဲ့တို့ရဲ့အားထားလာမယ့်အဖွဲ့စည်းရဲ့အကျိုးစီးပွားကိုကြည့်ပြီးတော့ပြည်ဆန္ဒကိုငြင်းပယ်နေရအောင်ကျွန်တော်လက်သက်မခံဘူးလေအဲ့တော့ကျွန်တော်တို့ကဒီခွင့်ပြုမျိုးအတွက်ကိုစူးစမ်းကြတာကိုရုံးကြတာ
ညနေ3နာရီလောက်ကစပြီးတင်ကြီးစေးကနေစုလီအထိကျောင်းသားတွေနဲ့ပြည်သူတွေပါဝင်ပြီးလမ်းလျှောက်ချီတက်ခဲ့ကြတာမှာအနာဘန်တွေဘက်ကအင်အားသုံးဟန်တာတာတွေရှိခဲ့တယ်လို့ကိုရဲစာနေကပြောပါတယ
်လမ်းမှာကျွန်တော်3ရက်တော့အပိတ်ခံရတယ်ဒီကအခုဆိုရင်ကျွန်တော်တို့ဒီလမ်းမှာဆိုရင်ကျွန်တော်တို့ဒီဒိုင်းတွေရဲတွေကကျွန်တော်တို့အင်အားသုံးပြီးတော့ဒီမှာလည်းရေးသက်ဖွဲ့ကကျွန်တော်တို့အင်အားသုံးပြီးတော့ကျားပတ်ပုံစံမျိုးပြုလုပ်တယ်ဗျာဒါမှမဟုတ်ကျွန်တော်တို့ဖောက်ထွက်လာခဲ့တယ်ပေါ့ကျွန်တော်တို့လည်းကျွန်တော်ပြတယ်မှာចောင်းလူတွေအများကြီးပါတယ်ဗျာကျွန်တော်တို့ကညံ့ကသွားညံ့ကချက်သားကိုကျွန်တော်ပြောတဲ့ခါလာမှာဒီကကျွန်တော်လည်းတို့ချက်မယ်ဆိုတော့တွန်းလာတယ်ဗျာကျွန်တော်ရုံးရင်းဆက်ခံတယ်ဗျာကိုကြီးရောက်ရှိတာမရှိတာဆိုတော့အမစဉ်းစားစီအောင်ကျွန်တော်မျိုးသမီးတွေကចောင်းလူတွေအင်အားတုံးတော့ဗျာကျွန်တော်ပြောနေတာကနှစ်တန်းတုံးလောက်ထားပြီးတော့လေဒိုင်းထိုင်ရတဲ့တန်းလူဝတ်တန်းနောက်မှနောက်တော့လူတန်းအမှုကိုနှစ်တန်းတုံးလောက်ကိုဒီလိုမျိုးအင်အားတုံးပြမှုကားတော့ကျွန်တော်တို့တူတာလေလို့ဆိုတော့နိုင်ငံတော်ခွင့်ချိုးပေါက်တယ်ဗျာကျွန်တော်တို့ပဲခံစားရတယ်ကျွန်တော်တို့ကတော့
ဆန္ဒမပြခင်နှုန်းကတော့ဒီဆန္ဒပြပွဲအတွက်အာဏာပိုင်နေရှိမှကြိုတင်ပြီးတော့ခွင့်ပြုချက်ယူခဲ့တာရှိသလား
ကျွန်တော်တို့ကအဲ့ခွင့်ပြုချက်ယူရဆိုကိစ္စကိုကျွန်တော်တို့ကယုံကြည်မရှိဘူးဗျပြင်လဲပြောတယ်ဘာလို့လဲဆိုတော့ကျွန်တော်နိုင်ငံတော်ခွင့်ရကဂျာရီဒီဂျာရီလည်းလုပ်ရပါတယ်ညင်းကစူးလို့ရပါတယ်ညင်းကဖော်ပြလို့ရပါတယ်ညင်းကဖွဲ့စည်းပိုင်ကိုရှိတယ်ဆိုတာနိုင်ငံတော်ခွင့်ရကမူရခွင့်ရကအဲ့တော့ကျွန်တော်တစုတစ်ဖွဲ့ပါတယ်ကျွန်တော်တို့သွားပြီးတော့ပုံခွင့်ပြုချက်ကြောင်းကြီးမှလောက်ရဆိုတာကျွန်တော်နိုင်ငံတော်ခွင့်ရကိုအဲ့လိုမျိုးလောက်ရမယ်အရာလို့မဟုတ်ဘူးကျွန်တော်ထင်တယ်လေအဲ့ကျကျွန်တော်တို့ဒီကျောင်းသားတွေတော်တော်လုပ်ခဲ့တဲ့စိတ်ခံမှန်ကကျွန်တော်တို့အားလုံးကျွန်တော်တို့အဲ့လိုခွင့်ပြုချက်တင်လို့ဆိုတော့ဒီနေ့ချက်တော့ကျွန်တော်တင်မှာမဟုတ်ဘူ
းလောလောဆယ်မှာတော့ဒီဆန္ဒပြပွဲနဲ့ပတ်သက်လို့ကျောင်းသားဆန္ဒပြသူတွေကိုအရေးယူတာမျိုးဖန်ဆီးတာမျိုးမကြားသေးပါဘူးလက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာလူတွေကရွေးကောက်တင်မြောက်တာမဟုတ်ပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်အပ်တဲ့စစ်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်ခွင့်ပေးထားတာကြောင့်စစ်တပ်ရဲ့ပါဝင်ချုပ်ကံမှုအခမ်းအနားကိုဖယ်ရှားပေးဖို့နိုင်ငံရေးပါတီအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြတာပါစစ်စိုးရဦးဆောင်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေမှာစစ်တပ်ကလွှတ်တော်မှာ25ရာခိုင်နှုန်းယူထားတာအပြင်တခြားဒီမိုကရေစီစံနှုန်းတွေနဲ့မကန့်ညီတဲ့ပြဋ္ဌာန်းချက်တွေကန့်တက်ချက်တွေရှိနေတာကြောင့်ဒါကိုပြင်ဆင်ပေးဖို့ကြိုးပမ်းမှုတွေရှိနေတယ်လို့ပဲဒီပြီးခဲ့တဲ့သတင်းပတ်တုန်းကလည်းလွှတ်တော်အတွင်းမှာဒီဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်နဲ့ပတ်သက်ပြီးတော့မဲခွဲဆုံးဖြတ်ခဲ့ကြပါတယ်ဒါပေမဲ့လွှတ်တော်အမတ်85ရာခိုင်နှုန်းရဲ့ထောက်ခံချက်မရရှိခဲ့တာကြောင့်ဒီအဆိုပြုချက်မအောင်မမြင်ဖြစ်ခဲ့ရပါတယ်ရှင်